Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်အောက်တိုဘာ19ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်ပါပြီ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါအ
မေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာ၄ရက်ကြာကျင်းပမဲ့ Democrat Party ညီလာခံကိုအခုတနင်္လာနေ့ညပိုင်းမှာစတင်ဖွင့်လှစ်ပါမယ်ကာဇာမှာအစ္စရေးတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးနဲ့သူ့ရဲ့ကလေး6ဦးအပါအဝင်ပါလက်စတိုင်းအရက်သား28ဦးသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားဂျပန်နဲ့အမေရိကန်ပြည်အောင်စုခေါင်းဆောင်တွေဟာဒေသရင်းချိန်ချမှုတွေရင်ဆိုင်ဖို့သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကိုခြားလောင်းကတိကဝတ်ပြုကြတယ်လို့တောင်ကိုရီးယားကထုတ်ပြန်ပါတယ
်။ဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှတော့အမေရိကန်သမ္မတရွေးကောက်ပွဲပေါ်မြန်မာအမေရိကန်တွေရဲ့အမြင်ကိုကြားကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာဖေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့တရားသတင်းတွေကိုကိုသားညဦးကပြောပြမှာပါ။
အမေရိကန်ပြည်အောင်စုခြေကကူမြို့ပါလေးရက်ကြာကျင်းပမဲ့ဒီမိုကရက်ပါတီညီလာခံကိုအခုတနင်္လာနေ့ညပိုင်းစတင်ဖွင့်လှစ်မှာဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲပါတီရဲ့သမ္မတလောင်းဖြစ်တဲ့ဒုတိယသမ္မတကမ်မလာဟဲရစ်ကိုတရားဝင်အတည်ပြုကြေညာဖို့ရှိနေပါတယ်။အသက်82နှစ်အရွယ်သမ္မတဘိုက်ဒန်ဟာသမ္မတဟောင်းထရမ့်နဲ့ပြီးခဲ့တဲ့ဇွန်လသမ္မတကူစလေလောင်းစကားစစ်ထိုးပွဲမှာအရေးမတာဖြစ်ခဲ့တာကြောင့်မလို့ပါတီကူစလေလောင်းအဖြစ်ကနေနှုတ်ထွက်ဖို့ပြားရရင်ဆိုင်ခဲ့ရပါတယ်။သူအစားအသက်56နှစ်အရွယ်ဒုတိယသမ္မတကမ်မလာဟဲရစ်ကိုပါတီသမ္မတလောင်းဖြစ်တဲ့အလျင်မြန်သူထောက်ခံပေးခဲ့ပါတယ်။သူအနေနဲ့သမ္မတဒုတိယသမ္မတဟာရစ်ကိုဘာကြောင့်ရွေးခဲ့ရလဲဆိုတာကိုပါတီကူစလေ4000ကိုတိုင်းကနေညပိုင်းမှာမေကွန်ပြောဆိုဖို့ရှိပြီးတော့ဒါကိုတိုင်းပြည်ဟွမ်းရုပ်တံတွေမှာလည်းပြသဖို့ရှိနေပါတယ်။ဒုတိယသမ္မတဟာရစ်ဟာအမေရိကန်ပြည်အောင်စုတမိုင်းမှာသမ္မတအိုဘားမားပြီးရင်တော့ဒုတိယမြောက်လူမဲခေါင်းဆောင်လည်းဖြစ်နောက်ပထမအဆုံးအိန္ဒိယနယ်ခေါင်းဆောင်တူလည်းဖြစ်လာမှာပါ။တနင်္ဂနွေလုံးစစ်တမ်းတော်များများမှာတော့အခုလာမယ့်ရွေးကောက်ပွဲရလဒ်အတွက်အခရာကျတဲ့ပြည်နယ်တွေမှာဒုတိယသမ္မတဟာရစ်ဟာ Republican ကိုစလေ Trump ရှေ့မှာတက်ပြေးနေပါတယ်။ဒီမိုကရက်ပါတီညီလာခံအင်ကာနီကြရင်သမ္မတဟောင်းအိုဘားမားမေကွန်ပြောဖို့ရှိတယ်လို့ပဲဗိုလ်တုံးနေမှာတော့သမ္မတဟောင်းဘီကလင်တန်မေကွန်ပြောဆိုဖို့ရှိနေပါတယ်။အဲဒီနောက်နောက်ဆုံးနေ့ဂျာတာရီနေညပိုင်းမှာတော့ပါတီကူစလေလောင်းဖြစ်တဲ့တရားဝင်လက်ခံတဲ့မေကွန်တက်ကိုဒုတိယသမ္မတဟဲရစ်ကပြောဆိုဖို့ရှိပါတယ်ခင်ဗျာ။ဂါဇာမှာအစ္စရေးတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးနဲ့သူ့ရဲ့ကလေး6ဦးအပါအဝင်ပါလက်စတိုင်းအရသား28ဦးသေဆုံးတယ်ဆိုပြီးတော့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တချင်ထဲမှာတော့ဂါဇာစစ်ရစေးသဘောတူညီချက်ထွက်လာစီဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသအတွင်းကိုနောက်တစ်ကြိမ်ရောက်ရှိလို့လာပါပြီ။အပြည့်အစုံမှုတွေဟာလက်အတန်ကြာလာပြီးတော့အဖြေရဖို့နီးလာပြီးဆိုပြီးတော့မကြာခဏပြောဆိုနေကြပေမဲ့ယတိပြက်ရလာကတော့ထွက်မလာခဲ့သေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကဒူဟာစုနေပွဲကနေသဘောတူညီချက်ရဖို့နီးလာပြီးဆိုပြီးအမေရိကန်ပြောင်စုရောအီဂျစ်နဲ့ကာတာကညှိနှိုင်းမှုတွေကပါပြောဆိုနေပြန်ပါလေ။ဒါပေမဲ့လည်းအစ္စရေးရဲ့တောင်းဆိုချက်တွေကိုလက်မခံနိုင်ဘူးဆိုပြီးတော့ Hamas ဘက်ကညှဉ်းဆန်နေတော့မှဆွေးနွေးပွဲတွေကိုတော့လာမယ့်ရက်တွေအတွင်းကိုင်ရိုမှာပြန်လည်ဖို့အတွက်စီစဉ်ထားကြပါတယ်။ Hamas တို့ဟာအပြစ်ရရေးသဘောတူညီချက်အတွက်ညှိနှိုင်းဖို့ခေါင်းမာမာနဲ့ညှဉ်းဆန်နေတယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကဆွဆွဲပါတယ်။ဒူဟာဆွေးနွေးပွဲကို Hamas ဘက်ကကူးစလေလောင်းမလာတာကိုထောက်ပြပြီးတော့ Hamas ဘက်ကိုတိုက်ရိုက်ဖိအားပေးတဲ့နဲ့ဆိုပြီးတော့အစ္စရေးကောင်ဆောင်ကပြောဆိုပါတယ်။ရုရှားနိုင်ငံဟာအခုလအတွင်းယူကရိန်းမြို့တော်ကီယက်ကိုတနင်္လာနေ့နေ့ကတတိယအကြိမ်မြောက်ဖြစ်တဲ့ပဋိတ္တဒုံးကြီးတွေနဲ့တိုက်ခိုက်မှုလုပ်ပါတယ်။ဒါပေမဲ့လည်းကနဦးအချက်ရရှိတဲ့အချက်လက်တွေကတော့ဒုံးကြီးအများစုဟာချင်းကပ်လာချိန်မှာဖျက်ချနိုင်ခဲ့တယ်လို့ယူကရိန်းမြို့တော်စစ်အုပ်ချုပ်ရဲ့အဖွဲ့ကပြောပါတယ်။ဒါဟာဩဂတ်စ်လအတွင်းတတိယမြောက်တိုက်ခိုက်မှုဖြစ်ပြီးတော့ဒီကြိမ်နဲ့ဒီကြိမ်ကို6ရက်တိတိကျွာချတယ်လို့ယူကရိန်းစစ်အုပ်ချုပ်ရဲ့အကြီးအကဲက Telegram လူမှုမီဒီယာမှာရေးပါတယ်။ရုရှားနိုင်ငံဟာမြောက်ကိုရီးယားထုတ်ဒုံးကြီးတွေကိုအများဆုံးအသုံးပြုနေပုံရတယ်လို့လည်းသူကရေးပါတယ်။ဒါနဲ့ပတ်သက်လို့ဘလို့ဒုံးမျိုးစားတွေလဲဆိုတာကိုတော့တိကျအတိမပြုနိုင်ဘူးလို့ Reuters သတင်းမှာဖော်ပြပါတယ်။ Kiev အပါအဝင် Ukraine နိုင်ငံတစ်ဝှမ်းကိုပစ်လွှတ်လိုက်တဲ့ Russia ဒုံးကျင်၈စီးကိုဖျက်ဆီးနိုင်ခဲ့တယ်ဆိုပြီးတော့ Ukraine leader တပ်မှုကလည်းပြောပါတယ်။အဲ့ဒီဒုံးကြီး၈စီးနဲ့မှာပထင်းတပ်ဒုံး၃စင်း Chris အမျိုးစားဒုံးစင်း၃စင်းနဲ့အဝေးထင်းဝေဟင်ပစ်ဒုံး၂စင်းပါဝင်တယ်လို့ Ukraine leader တပ်မှုကပြောပါတယ်။နောက်လုံးကိုယူကရိန်းဘက်ကဖျက်ချတာဖြစ်ပြီးတော့သုံးလုံးကတော့ပြတ်မှတ်မရောက်ခင်မှာပြတ်ကျခဲ့တာလို့ဆိုပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းရဲ့မ နက်ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
View American တိုင်းရဲ့မနက်ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တင်ဆက်နေပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့ American ပြည်တော်စုခေါင်းဆောင်တွေဟာ Camp David ထိပ်သီးညီလာခံနှစ်ပတ်လည်အဖြစ်နဲ့တနင်္လာနေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတော့ဒေသတွင်းစိန်ခေါ်မှုတွေကိုအတူတကွရင်ဆိုင်ဖြေရှင်းဖို့အတွက်ထားလောင်းကတိကဝတ်ပြုကြတယ်ဆိုပြီးတောင်ကိုရီးယားသမ္မတယုံကထုတ်ပြန်ပါတယ်။သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်ရာမှာပြီးခဲ့တဲ့နှစ်ထိပ်သီးအစည်းအဝေးမှာချမှတ်ခဲ့တဲ့သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုအခြေခံမူတိုင်ရည်တည်ဆောင်ရွက်သွားကြမယ်လို့တောင်ကိုရီးယားသမ္မတယုံဆုံယုံယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်ဘုံကျိုးစည်းပွားနဲ့လုံခြုံရေးကိုထိခိုက်ချင်းချောင်းမှုတွေရန်စမှုတွေနဲ့ဒေသတွင်းကစင်ခေါ်မှုတွေကိုတိုင်ပင်ညှိနှိုင်းသွားဖို့ပိုင်းဖြတ်ထားတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြပါရယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်းတို့ဟာပြီးခဲ့တဲ့နှစ်ဩဂတ်စ်လ18ရက်နေ့မှာတွေ့ဆုံပြီးတော့တူဩဇာကြီးလာတာနဲ့ဒေသတွင်းမြောက်ကိုရီးယားချင်းချောင်းမှုတွေကိုအတူတကွရင်ဆိုင်ဖို့ရာစီးစည်းပွားရေးပို့ပြီးတော့တည်တည်ဝင်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာပါကောင်းဆောင်တွေဟာဒီနေ့အတွင်းမှာလည်းထပ်မံတွေ့ဆုံဖို့ရှိတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြပေမဲ့ဘယ်တော့လဲဆိုတာကိုတော့ရှင်းလင်းလင်းမရှင်းသေးပါဘူးအထူးသဖြင့်ဂျပန်နိုင်ငံမှာဂျပန်ဝန်ကြီးချုပ်ကာရှိတာကယာရုကနှုတ်ထွက်မယ်ဆိုပြီးတော့ကြေညာထားကြတာဖြစ်ပါတယ်ခင်ဗျာဗီယက်နမ်သမ္မတတိုလမ်ဟာတိုင်းပြည်ရဲ့ထိပ်ဆုံးတာဝန်ကိုယူပြီးတော့နှစ်ပတ်ကြာပထမဆုံးနိုင်ငံရဲ့ခြားခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကို3ရက်ကြာချစ်ကြည်ခီးစဉ်တွားရောက်ပါတယ်လမ်ဟာဟောင်ကောင်ဒီမှာရှိတဲ့စက်မှုပို့ကုန်စည်းကမ်းမျိုးဖြစ်တဲ့ကွန်ကျူးကိုတရုတ်နိုင်ငံကမနက်ပိုင်းကဆက်ရောက်လာတယ်လို့တရုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြပါရတယ်။သူရဲ့ခီးစဉ်အတွက်မှာတော့ဗီယက်နမ်ကွန်မြူနတီခေါင်းဆောင်ဟိုချီမင်းတစ်ချိန်လုံးကချင်းအတန်ကြာနေထိုင်ခဲ့တဲ့တရုတ်တောင်ပိုင်းမြို့နေရာတွေကိုအလဲပတ်သွားရောက်ဖို့ရှိတယ်လို့တရုတ်နိုင်ငံပိုင် Global Times သတင်းစာ online ဆိုင်မှာဖော်ပြပါရတယ်။လမ်ဟာတရုတ်ခေါင်းဆောင်ရှီကျင်းပင်နဲ့တခြားအစိမ့်တာဝန်ရှိသူတွေကိုခီးစဉ်အတွက်မှာတွေ့ဆုံဖို့လည်းရှိနေပါရတယ်။လမ်ဟာဗီယက်နမ်နိုင်ငံရဲ့အမြင့်ဆုံးတာဝန်ဗီယက်နမ်ကွန်မြူနတီပါတီရဲ့အထွေထွေတွင်းမှုဖြစ်တဲ့ဩဂတ်စ်လ3ရက်နေ့ကပဲခန့်အတည်ပြုခံခဲ့ရပါတယ်။73နှစ်ကြာပါတီရဲ့အထွေထွေတွင်းမှုတာဝန်ကိုယူခဲ့သူငွေရင်ဖူထရောင်းဟာဇူလိုင်19ရက်နေ့ကကွယ်လွန်ခဲ့ပြီးတော့သူ့နေရာမှာအစာထိုးဝင်ရောက်လာတာဖြစ်ပါတယ်။လမ်ဟာအရင်ဗီယက်နမ်ခေါင်းဆောင်ရဲ့မဟာဗျူဟာအတိုင်းပဲတရုတ်အမေရိကန်ပြည်တော်စုနဲ့ရုရှားတို့ကြားတဟဆတာဖြစ်အောင်ဆက်ဆံသွားမယ်လို့မျှော်လင့်ရတဲ့အကြောင်းတရုတ်နိုင်ငံဂျန်ဂျူးတက္ကသိုလ်ဗီယက်နမ်လေးလာရေးဌာနညွှန်ကြားမှုယူက Global Times ဝါသတင်းလာနေကရေးသားစရင်းလေးကရေးသားခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာအဇဘဂျန်မြို့တော်ဘာကူးကိုနှစ်ရက်ကြာချစ်ချည်ခီးစဉ်ဖြစ်တဲ့တနင်္လာနေ့ကဆက်ရောက်ခဲ့တယ်လို့ရုရှားသတင်းအေဂျင်စီတွေမှဖော်ပြပါရယ်။အဇဘဂျန်နိုင်ငံဟာရုရှားနဲ့ရောတူရကီနိုင်ငံတွေပါနှိစက်တဲ့ဆက်ဆံရေးရှိပြီးတော့အနောက်နိုင်ငံတွေအတွက်စွန့်ရင်ထောက်ပံ့ပေးနေတဲ့အဓိကနိုင်ငံတစ်နိုင်ငံလည်းဖြစ်ပါရယ်။ရုရှားအနေနဲ့သူ့ရဲ့မြေပေါ်မှာမထင်မှတ်ထားတဲ့ယူကရိန်းကျူးကျော်စစ်ရင်ဆိုင်နေရချိန်မှာပဲရုရှားသမ္မတရဲ့အခုခီးစဉ်ဖြစ်လာတာပါ။ရုရှားကောင်းဆောင်ပူတင်ဟာအဇဘဂျန်သမ္မတအီဟမ်အလီယက်နဲ့တွေ့ဆုံဆွေးနွေးမှုရှိပြီးတော့ခေါင်းဆောင်နှစ်ဦးအနေနဲ့နှစ်နိုင်ငံရေးကိစ္စအပြင်နိုင်ငံတကာနဲ့ဒေသတွင်းကပြဿနာတွေကိုပါဆွေးနွေးသွားဖို့ရှိမယ်လို့ရုရှားဘက်ကသတင်းထုတ်ပြန်ထားပါတယ်။တနင်္လာနေ့ညပိုင်းမှာခေါင်းဆောင်နှစ်ဦးညစာအတူစားဖို့ရှိပြီးတော့တနင်္လာနေ့မှာတော့ခေါင်းဆောင်နှစ်ဦးပူးတွဲထုတ်ပြန်ချက်ထုတ်ပြန်ဖို့ရှိတယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြကြပါတယ်။အဇဘဂျန်နဲ့အာမေးနီးယားကြားပြပခအဖြစ်ထုံးမှုအပေါ်မှာလဲဆွေးနွေးကြမယ်လို့ရုရှားဘက်ကဆိုပိုင်းတုန်းကသတင်းထုတ်ပြန်ခဲ့ပါတယ်။နဂိုနိုကာရာဘတ်ဒေသနဲ့ပတ်သက်ပြီးတော့အဇဘဂျန်နဲ့အာမေးနီးယားတို့ပြပခဖြစ်ပွားရာမှာရုရှားဘက်ကအကူအညီပေးမှုလုံလောက်လောက်မရှိခဲ့ဘူးလို့အာမေးနီးယားဘက်ကဆွဆွဲခဲ့ပါတယ်။အဲ့ဒီချိန်ကစပြီးတော့အာမေးနီးယားဟာအနောက်နိုင်ငံတွေအထူးဖြစ်အမေရိကန်ပြည်ထောင်စုနဲ့အတွင်းကြကြဆက်ဆံရေးရှိလာဖို့အတွက်ပို့ပြီးတော့ကြိုးစားလာတာတွေ့ရပါတယ်ခင်ဗျာ
ဒီတိုင်းအောင်သတင်းတွေကိုကိုသားညူကကြေညာပေးကြတာပါအခုတော့အမေရိကန်တပ်ပရရွေးကောက်ပွဲနဲ့အမေရိကန်ရောက်မြန်မာတွေအကြောင်းကိုတင်ပြကြပါမယ်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်တပ်ပရရွေးကောက်ပွဲအတွက်အမေရိကန်ရဲ့အင်အားကြီးပါတီတစ်ခုဖြစ်တဲ့ဒီမိုကရက်ပါတီနဲ့ရီပဘလီကန်ပါတီတို့ရဲ့အားပြိုင်မှုကမြင့်တက်လာနေပါတယ်အဓိကပါတီကြီးတစ်ပါတီပေါ်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့မတူညီတဲ့အမြင်တွေကိုဟောင်ဆာကစူးစီးတင်ဆက်ထားပါတယ်
ခုလာမယ့်2024နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ပြည်ထောင်စုရွေးကောက်ပွဲဟာအမေရိကန်မှာနေထိုင်တဲ့အာရှနယ်ပွားတွေအတွက်စိတ်ဝင်စားမှုအမြင့်ဆုံးအရာတစ်ခုဖြစ်နေပါတယ်ဒီလိုလူတွေထက်မှမြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ကြပါတယ်ပ ပြီးခဲ့တဲ့ဇူလိုင်လတုန်းက Republican ရဲ့တမရဟောင်း Donald Trump ရဲ့ Pennsylvania ပြည်နယ်မှာရှိတဲ့ Butler မြို့မှာမဲဆွယ်စီရင်လုပ်နေချိန်မှာပဲလှုပ်ကြံခံရလို့တနိုင်ငံလုံးထိတ်လန့်သွားခဲ့ပါတယ်။ Democrat Party ရဲ့တမရလောင်းအဖြစ်ဒုတိယသက်တမ်းကိုဆက်လက်ဝင်ရောက်ရွေးချယ်ခံဖို့ရည်ရွယ်ခဲ့တဲ့တလက်ရှိတမရ Joe Biden နဲ့ Donald Trump တို့ရဲ့ရွေးကောက်ပွဲစကားဆက်ထိုးပွဲမှာ Donald Trump ကအသာစီရရှိခဲ့ပြီးလူကြိုက်ပုံများခဲ့ပါတယ်။တမရလောင်း Donald Trump လှုပ်ကြံခံရပြီးနောက်မှာတမရဟောင်း Barack Obama အပါအဝင်ဒီမိုကရက်ပါတီထိပ်ပိုင်ကောင်းဆောင်တွေရဲ့တိုက်တွန်းမှုကြောင့်လက်ရှိသမ္မတဂျိုးဘိုက်ဒန်ဟာရွေးကောက်ပွဲကိုဝင်မပြိုင်တော့ဘဲအာရှနယ်ဘွားလက်ရှိဒုသမ္မတကမဲလာဟဲရစ်ကိုသမ္မတလောင်းအဖြစ်ပြောင်းလဲရွေးချယ်ခဲ့ကြောင်းအတည်ပြုခဲ့ပါတယ်။ဒီလိုအင်အားကြီးပါတီနှစ်ခုကြားကနေစင်နေမြနိုင်ငံရဲ့အပြောင်းလဲမြန်ဆန်နေတဲ့အပေါ်မြန်မာနယ်ဘွားအမေရိကန်နိုင်ငံသားသူဦးဖြစ်တဲ့ကိုစိုးတန်းကအခုလိုပြောပါတယ်
။လက်ရှိကျွန်တော်တို့လုံးဝဟိုညွန်မှန်းထားတာကတော့ဒီမိုကရက်ပဲပြန်နိုင်မယ်လို့ညွန်မှန်းထားတယ်ဗျ။ဂျိုးဘိုက်ဒန်ဟာသူဒီဒီဘိတ်မှာပေါ့နော်သူတိတ်အားနေတယ်သူအားနေချက်နဲ့သူ့ကျမကြီးကရွေးကောက်ပွဲမှာရှုံးဖို့ဟိုတိတ်များသွားတယ်အဲ့ဒီအချက်ကိုသူတို့ကိုယ်တိုင်သိတဲ့အတွက်သူကိုယ်တိုင်နှုတ်ထွက်သွားပြီးတော့ဒီကမလာအဲ့ကိုဟိုတင်လိုက်တာကတိတ်ပြီးလူတွေအားရချင်တဲ့စရာဖြစ်လာတယ်အဲနှုတ်ထွက်တဲ့အချိန်မှာနှုတ်ထွက်သွားတယ်ပြီးတော့အမျိုးသမီးကိုဦးစားပေးလိုက်တယ်အဲ့တော့အမေရိကန်ကအမျိုးသမီးသမ္မတဖြစ်ချင်နေတာတော်တော်ကြာပြီတစ်ဖက်မှာလဲထရန့်ရဲ့အမျိုးသမီးဟိတ်ပေါ့နော်ဒီကိစ္စတွေကအမျိုးသမီးတွေကိုတွန်းအားပေးတယ်အဲ့တော့ဒီမိုကရက်နဲ့ရီပါဘလစ်ကန်ကိုရှင်တဲ့အခါမှာforeign policy ကရီပါဘလစ်ကန်ရဲ့ foreign policy ကကြောက်စရာကြီးကျွန်တော်တို့ဒီမိုကရက်ရဲ့ foreign policy က flexible ဖြစ်တယ်ဒါတော့foreign policy နဲ့ပတ်သက်လို့ပြောရရင် refugee တော်တော်များများနဲ့ရပ်တည်နေတဲ့အမေရိကန်မှာ refugee အများစုကဒီမိုကရက်ကိုမဲပေးကြလိမ့်မယ်။ဒါတော့ refugee အများစုကဒီမိုကရက်ကိုမဲပေးကြမယ်။အမျိုးသမီးအများစုကဒီမိုကရက်ကိုမဲပေးကြမယ်။ကမလာကိုမဲပေးကြမယ်။အဲ့တော့ဟိုနိုင်ငံရေးအရာလုံတဲ့နာကိုလုံတဲ့ဒီမိုကရက်ရဲ့ဒုဗိုင်နိုင်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကျင်းပတဲ့သူတွေကလည်းဒီမိုကရက်ကိုကမလာကိုမဲပေးကြမယ်။
အပြိုင်နေကြတဲ့ Republican နဲ့ Democrat Party တို့ရဲ့အာတာချက်အားနည်းချက်တွေပေါ်မှာ American ပြည်ထောင်စုရဲ့ရွေးကောက်ပွဲမှာမဲနှစ်ကြိမ်ပြေးခဲ့မှုတဲ့ Cole Richard Thorne ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်တွေ့ကြုံမှအကြီးကတော့ပထမတော့ကျွန်တော်လိုပဲဒီမှာလဲနော်ဟိုအလုတ်လုတ်တဲ့အဖြူလေးနဲ့ကျွန်တော်တွေ့လို့တဲ့အခါမှာကျတော့သူတို့လည်းဘယ်အစိုးရတက်တဲ့သူတို့ test ပေးနေရတယ်။ဆိုတော့ကျွန်တော်လည်းရောက်ခါစားအလိုပဲခံစားတယ်။ဟုတ်တယ်အလုတ်လုတ်တဲ့ငါတို့တွေ test ပေးတယ်။ဟောတာဝန်ကျေပြီ။ဒါပေမဲ့ဒီ Mr. Donald Trump အခုကနေ94နှစ်မှာကြောင်းလေးတွေအများကြီးဖြစ်လာတဲ့အခါကျတော့ဒီ voting ကိုကျွန်တော်စိတ်ဝင်စားလာတယ်ကျွန်တော်မှလည်း American citizen ဖြစ်လာတဲ့အခါကျတော့ကျွန်တော်မှဟိုဟာဗုတ်ခွင့်ရှိလာတယ်ဆိုတော့ကျွန်တော်ဗုတ်လိုက်မဲ့ Mediterranean ကဒီ American နိုင်ငံကြီးရဲ့ future အနာဂတ်အတွက်အကောင်းဆုံးဖြစ်မဲ့ထင်တဲ့အခါကျကျွန်တော်ရွေးပြီးဗုတ်ခဲ့ပါတယ်ဟုတ်ကဲ့အဲလက်ရှိအခြေအနေမှာတော့ကျွန်တော်အမြင်ကတော့ Republican အရင်အကောင်းနေတာဒါဆိုတော့ဟိုမြို့ထဲမှာပဲရှိရှိ country ပဲသွားသွားတော်များများကတော့ဒါ Republican ကိုပဲနှစ်သက်နေကြတယ်။ဘာကြော
င့်လို့ထင်လ
ဲ။နောက်မတည့်အချက်ကတော့ကျွန်တော်ကတော့စီဝါရေးပဲထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဟိုဓာတ်ရှိ Democratic ဖြတ်တန်းလာတဲ့အတော်အတွင်းမှာအားလုံးကတော့ issue ပဲ။ဘာမှစူးစူးဝါးဝါးကြီးချင်းချင်းမရှိဘူး၊ပြဿနာကြီးတိတ်မရှိဘူး။ဒါပေမဲ့စီဝါရေးကကျွန်တော်တို့ဗမာလိုပြောရင်တော့လေဦးကတရားကြီးမော့တက်မလာဘူး။ဒါပေမဲ့သူ့ဟာနဲ့သူတော့ကျွန်တော်တို့ယထာတော့ခုတ်မောင်းနေတာပေါ့နော်။သူ့ရဲ့ system ရှိနေတဲ့အတွက်ဘာမှမပြတ်စီဘူး၊ရုံမပြတ်ဘူးပေါ့။အဲဒီတော့ဒီ Republican ကတော့ Donald Trump တော့ CYA မှာတော့သူကနံပါတ်1ဖြစ်နေတဲ့အတွက်ဒါကသူ့ကိုချစ်တဲ့သူ့ရဲ့ပြည်သူလူထုကတော့ဒီခါတော့များနေလို့ကျွန်တော်မျှော်လင့်နေတယ
်။အမားတွေကိုပြုတ်လုနိုင်တဲ့ဆဲကျော်တက်လူငယ်တွေအတွက်ကိုယ်ဝန်ဖျက်ချခွင့်ဥပဒေကိုဆက်လက်ထားရှိမဲ့ Democratic Party ကိုအားပေးထောက်ခံတယ်လို့ဒီလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရတော့မယ်အသက်18နှစ်အရွယ်မှရွှေဆိုးကပြောပါတယ်
။ In my opinion
ယနေ့ခေတ်လူငယ်အနေနဲ့မတူညီတဲ့ပါတီနှစ်ခုကိုကြည့်မယ်ဆိုရင်ကျမအမြင်မှာတော့အကယ်၍ Republican Party ကမဲနိုင်ခဲ့မယ်ဆိုရင်ကျမတို့လိုလူငယ်တယောက်အနေနဲ့အခွင့်အရေးတွေဆုံးရှုံးသွားမယ်လို့မြင်မိပါတယ်။ဥမာပြောရရင်တော့အမျိုးသမီးအခွင့်အရေးတရားဝင်ကိုယ်ဝင်ဖျက်ချခွင့်စတဲ့အခွင့်အရေးတွေကအရွယ်ရောက်အမျိုးသမီးဖြစ်လာမယ်ကျမအတွက်တော့အခွင့်အရေးတွေဆုံးရှုံးသွားရမှာအသေးချပါပဲ။ကျမတိုင်းနိုင်ငံလုံးမှာရှိတဲ့အမျိုးသမီးတိုင်းအတွက်စဉ်းစားမိတာကကျမတို့ဟာအမျိုးသမီးတွေဖြစ်တဲ့ငယ်ရွယ်တဲ့အချိန်မှာအမားတွေပြုတ်လို့တတ်ကြပါတယ်။ဒါတွေကိုကြည်ကြည်အဖြစ်ကျမတို့ဟာအသက်နဲ့ရင်းပြီးတော့အခွင့်အရေးဆုံးရှုံးရမယ့်အခြေအနေတွေကအမားဘက်ကိုဥတီသွားနိုင်တယ်လို့ကျမမြင်ပါတယ်ရှင့
်။ Country's view is just wrong.
တမရဟောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့ခီးစဉ်အတွင်းလှုပ်ကြံခရမှုဟာတာဝန်ယူမှုအားနည်းခဲ့တာကြောင့်ဆိုတဲ့အချက်နဲ့အမေရိကန်ရဲ့လိုအပ်လုံခြုံရေးဒါရိုက်တာနှုတ်ထွက်သွားခဲ့ရတာဖြစ်လို့ဒီလာမဲ့ရွေးကောက်ပွဲမှာလည်းအကြမ်းဖက်လှုပ်ရွမှုတွေဖြစ်လာနိုင်မှာကိုလည်းအမေရိကန်မဲဆန္ဒရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စဉ်အစီအစဉ်တွေကို Democracy ဆွေးနွေးကနေစတင်ပါမယ်။NGE အစိုးရနဲ့ညီနောင်မဟာမိတ်သုံးဘွဲ့ပူးပေါင်းပြီးအနာဂတ်ပြည်ထောင်စုပေါ်ပေါ်ရေးဆောင်ရွက်နေတဲ့အပေါ်အပြည့်အဝထောက်ခံမှု NUG ယာယီသဗ္ဗဒူဝါလရှိလာကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ NUG မျိုးသားညီညွတ်ရေးအစိုးရနဲ့တရုတ်အစိုးရကြားတရားဝင်ဆက်သွယ်တဲ့လမ်းကြောင်းမရှိသေးပေမဲ့အမေရိကန်အစိုးရကတော့ NUG နဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေကိုတွေ့ဆုံပြီးအကူအညီတွေဆက်လက်ပေးသွားမယ်လို့ဒီသတင်းပတ်ကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကမ္ဘာ့ယာယီနိုင်ငံနဲ့ NUG ဆက်ဆံရေးအကြောင်းကိုမှတ်အင်ကျင်းနိုင်က NUG ယာယီသဗ္ဗဒူဝါလရှိလာကို Zoom ကနေမေးမြန်းထားပါလေ
မင်္ဂလာပါရှင်ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်အတွက်NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်မှာပါ။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်အရင်စစ်ကောင်ဆောင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ NUG ရဲ့တုံ့ပြန်ချက်ကိုမေးမြန်းပါတယ
်။အဲ့ဒီဝမ်ယီခီးစင်နဲ့ပတ်သက်ပြီးတော့တို့ရည်ရွယ်ချက်ပါဒီဆိုတာတိကျကျွန်တော်တို့ကပြောလို့စိတ်တော့မရှိပါဘူးတကယ်လည်းတိကျကျကျွန်တော်မသိတဲ့ကြောင်းအဲ့ဒါတော့မပြောချင်ပါဘူးလို့ပဲဖြေချင်ပါတယ်အညီကြီးဆိုရအနေနဲ့နိုင်ငံအားလုံးနဲ့မိတ်ဆွေရင်းချလို့ပဲဆက်ဆံရေးကိုကြိုးစားဆောင်ရွက်နေပါတယ်ကြိုးစားဆောင်ရွက်နေဆေးလေးဖြစ်ပါတယ်တရုတ်နဲ့မြန်မာနိုင်ငံဟာအားလုံးသိတဲ့အတိုင်းပဲကီလိုမီတာ2000ကျော်နေနေချင်းဆက်ဆံနေတော့မဆက်ဆံလို့မရတဲ့နိုင်ငံဖြစ်ပါတယ်အချင်းချင်းနားလည်မှုရှိဖို့သူနဲ့သူရိုက်ပွင့်မှုအင်မတန်ရေးကြီးပါတယ်အင်းနီချင်းကောင်အင်းနီနာချင်းကောင်တခုအနေနဲ့ရပ်တည်နိုင်ဖို့လဲကျွန်တော်တို့အနေနဲ့အမြဲတမ်းလုံဆောင်နေတယ်ကျွန်တော်တို့ policy ရလဲအဲ့ဒါကိုတရားချမှတ်ထားပြီးဖြစ်ပါတယ
်တစ်ဖက်မှာတော့တရုတ်က NUG အစိုးရနဲ့ရောဆက်ဆံမှုတွေရှိနေပါသလား
တရုတ်ရဲ့ policy ကတော့ကျွန်တော်တို့ဒီတော်လန်ရဲ့အဖွဲ့ဒီ ERO တွေနဲ့ပေါ့နော်တိတ်ပြီးနင်းနီကကနေလာတော့တိတ်မကြိုက်တဲ့ပုံစံမျိုးတော့ကျွန်တော်တို့သိထားပါတယ်ဒါလည်းသူတို့ကဒီဝင်ကျွန်တော်တို့ပြောတာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ရိတ်မိတာပေါ့ဆိုတော့ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးကျွန်တော်တို့အနေနဲ့ကတော့ဖက်ဒရယ်ပြည်ထောင်စုအနေနဲ့ပဲရှိတဲ့နိုင်ငံဖြစ်ပါတယ်ဘာသာလူမျိုးပေါင်းစုံရှိတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ဒေတာနဲ့သူလုံးပိုက်ခွင့်ရှိပြီးတော့အချင်းချင်းတန်းတူညီသူရှိတဲ့တရားမျှတတဲ့ဆက်ဆံမှုမျိုးနဲ့ရှိတဲ့နိုင်ငံပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာရှိတဲ့နိုင်ငံကိုယ်ပြေးတော့မှလည်းကျွန်တော်တို့ကမလိုချင်ပါဘူးဆိုတော့အားလုံးကညီညီညွတ်ညွတ်နဲ့လေးလေးစားစားနဲ့ဆက်ဆံတဲ့ခွဲခြားမှုရှိတဲ့ပြည်ထောင်စုနိုင်ငံတစ်ဆောက်ကိုကျွန်တော်တို့ညီမှန်းထားပါတယ်အဲ့ဒါကိုပြည်သူတံတားနိုင်ငံလေ 就不包庇了爱那个超坎贝嘞，因为我刚来了，见到你嘞，有啥话嘞？他妈大人见到路，你帮可能是老天来的，要么那个你不得白看啊，穷人多嘛，缺乏的，再加上路见到路爱了，就那一度他们那个他们个个把都把他路个见到路也，隐瞒他的见到路路亲的风山，一千多人的那个地汤不够了，把路个地子缺乏的。
အခုဆိုရင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြီးတော့ဒီရွေးကောက်ပွဲကျင်းပမယ်ဆိုတဲ့ဟာမျိုးပေါ့နော်သူကဒါသူ့ရဲ့ဒီမိခွန်းတိုင်းမှာထုတ်ဖော်ပြောဆိုထားတာလည်းရှိတယ်။နောက်အခုဒီတရုတ်နိုင်ငံသားဝင်ကြီးဝမ်းရီနဲ့တွေ့ဆုံဆွေးနွေးရတဲ့အခါမှာလည်းဒီသူတို့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲပေါ်မှာတရုတ်ကထောက်ခံမှုရှိတယ်ဆိုပြီးတော့ဒီစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်အဲ့တော့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲလမ်းကြောင်းကိုတရုတ်ဘာဝင်နိုင်ငံတကာကဟိုသဘောထားနေတဲ့အပိုင်းပေါ့နော် NUG ရဲ့ရက်တီချက်ဘယ်လိုရှိပါလဲ
ကျွန်တော်တို့အနေနဲ့တော့ဒီရွေးကောက်ပွဲဆိုတာသူတို့တော့ထွက်ရတစ်ခုအနေနဲ့ထွက်လမ်းတော့ exit strategy အနေနဲ့သူတို့သုံးပါတယ်ဒါပေမဲ့စဉ်းစားကြည့်စေချင်ပါတယ်အမေတန်မကဘာကလည်းထောက်ခံပြီးတော့ကျွန်တော်ကတရားမျှတတဲ့ဆိုတဲ့2020ရုပ်ောက်ပွဲကိုအောင်မြင်စွာပြည့်စုံပြီးလူထုကိုလည်းတကယ်ပဲအနာအထာပြီးဖြစ်ပါတယ်အဲ့ဒါကိုစစ်ကောင်စီကပဲအဲ့ဒါကိုဖျက်သိမ်းပစ်လိုက်တယ်ဆိုတဲ့အခါကျတော့သူကအခုထပ်ပြီးတော့လုပ်မယ်ဆိုတော့ဘယ်လိုလုပ်ဘယ်ပေတံနဲ့တိုက်ပြီးတော့ဒါကတရားမျှတတဲ့လူထုကလက်ခံနိုင်တယ်လို့ပြောလို့ရမှာလဲစဉ်းစားကြည့်ကဘယ်လိုမှမဖြစ်နိုင်ဘူးသူအလုံးသိတဲ့တိုင်းပဲသူနိုင်ငံရဲ့ညွန့်နယ်ပေါင်းပေါင်းများစွာကိုတော်လန်ရဲ့ဖွဲ့တည်လက်ထက်မှာရှိတယ်လေဆိုတဲ့အခါကျတော့သူ့မှာကျွန်တော်တို့လက်လာထားတဲ့တချို့ရဲ့အရာဆိုရင်98မြို့နယ်ပဲမြို့ပဲသူထိန်းသားနိုင်တယ်ဒါမှမဟုတ်နေဒီမှာသူမပါတယ်ဘူးတော်လန်ရဲ့လက်ထက်မှာတော့နေရာကြော့ကြော့ပေါ့နော်ရှိနေပြီဖြစ်ပါတယ်ထိန်းသားပြီဖြစ်ပါတယ်ဘယ်လိုမှရလကောင်းမရနိုင်တဲ့ရုပ်ောက်ပွဲဆိုတာကတော့ကဘာကလည်းလက်မခံသေးဘူးကျွန်တော်ပြည်သူလူထုကလည်းဘယ်လိုမှလက်ခံနိုင်စရာအကြောင်းမရှိဘူးကျွန်တော်တို့လူချင်းတွေကဒီအာဏာရှင်ကိုလုံးဝဖျက်သိမ်းလိုက်ပြီးတော့ပြည်သူတွေကြိုက်တဲ့ပြည်သူစံသားနဲ့အညီအုပ်ချုပ်တဲ့နိုင်ငံဖြစ်ဖို့ကြိုးစားနေကြတာဒါကြောင့်တိုက်ပွဲဝင်နေကြတာဒါကြောင့်လို့အသက်တည်စုသေးကနေကြတာဖြစ်ပါတယ်ဒီလိုအထူးရောင်နဲ့တော်လို့မယ်ဆိုတော့မထောက်ခံသေးဘူးကဘာကလည်းမထောက်ခံဘူးဘယ်သူမှလည်းမထောက်ခံသေးပါဘူးအဲ့လိုမျိုးလုံးလိုက်ချင်တာပြန်အဖြေမရပဲနဲ့သူ့ထွက်တန်ကြီးကိုပုံများလာပြီးမြန်မာနိုင်ငံဟာရစရာမရှိပြည့်စုံသွားတဲ့နိုင်ငံကိုရောက်သွားနိုင်တယ်ဆိုတာတော့ immersion ပါတယ်ဒါကြောင့်မလို့ဘယ်သူမှလည်းမထောက်ခံသင့်ပါဘူ
းဒီမနစ်ကအောက်တိုဘာလမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအစပိုင်းမှာဆိုလို့ရှိရင်ဒီညီနောင်မဟာမိတ်သုံးဘွဲဘက်ကရောအခုဒီ NUG အစိုးရဘက်ကရောဒါသူတို့မဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်ပါတယ်ဆိုတာမျိုးကိုသူတို့တည်ဝင်ပေါ့နော်ထုတ်ဖော်ပြောဆိုခြင်းမရှိဘူးတစ်ဖက်မှာတော့ဒါကဒါဒီအရင်တည်းရပဲပေါ့နော်ဒီအတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ NUG ဟာအရင်တည်းရပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတော့ရေပုံရသဘောမျိုးပဲသူတို့ပြောဆိုလေးရှိပါတယ်အခုတော့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်ကိုစတင်တဲ့အချိန်မှာဒါညီနောင်မဟာမိတ်တွေအဖွဲ့ပေါ့နော် MNDA တို့နောက်တစ်ခါ TNL တို့ကလည်းတည်ဝင်ပြောထားပါတယ်သူတို့အခုဆိုရင်ဒီဒုတိယပိုင်းကမျိုးဥတော်လှန်ရေးနဲ့ပေါင်းဆက်ပြီးတော့ဆောင်ရွက်တာဖြစ်တယ်ပေါင်းအကောင့်ထဲပေါနေတာဖြစ်တယ်ဆိုတဲ့အပိုင်းပြောထားတဲ့ခါကျတော့ NUG ဘက်ကရောရှမ်းမန်းစစ်စင်ရေးဆိုပြီးတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်နဲ့ဒါပူပေါင်းဆောင်ရွက်နေတယ်ဆိုတဲ့ပေါ့နော်တစ်ဆက်တစ်ဆက်တည်းဖြစ်နေရဲဆိုတဲ့ဟာမျိုးလဲပြောဆိုထားတဲ့အပိုင်းရှိတဲ့ခါမှာညီနောင်မဟာမိတ်အဖွဲ့တွေနဲ့ပေါ့နော်ပူပေါင်းဆောင်ရွက်နေတဲ့အပိုင်းကိုဟိုတရားဝင်အခုထုတ်ဖော်ပြောဆိုတဲ့တမရာကြီးရဲ့ပြောဆိုချက်ကိုကြည့်ရအောင်ပါ။ဟ
ိုအရင်တုန်းကအင်တာဗျူးတွေမှာလည်းပြောခဲ့ပါတယ်ကျွန်တော်တို့မချစ်ဆက်တဲ့တော်လန်ကြီးပွဲအမ်းရှိပါဘူးအားလုံးနဲ့ကျွန်တော်တို့ချစ်ဆက်ပါတယ်တချို့ကတော့ပြောင်းဆက်ဆံတယ်တချို့ကတော့ပြောင်းမဟုတ်ပဲနဲ့ကျွန်တော်တို့အတူရဲ့နေနဲ့ဆက်ဆံပြီးတော့အတူတကွာလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမြောက်ပိုင်းသစ္စနစခွန်သစ္စရေးလို့လည်းကျွန်တော်တို့ပူပေါင်းဆောင်ရွက်တာကြီးလုံဆောင်နေတာဖြစ်ပါတယ်သူတို့ပြန်ကိုဒီနေရှင်းပါနော်ချင်းချင်းအတိပေးပြီးတော့ဘယ်လိုပူပေါင်းဆောင်ရွက်မယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်တာဖြစ်တယ်ဗျဒါကြောင့်ဒီနောက်ဆက်တွဲဖြစ်တဲ့ Web 2ခေါ်တာပါနော် ခုဂျွန်လကနေစတဲ့ဟာအဲ့ဒါလဲကျွန်တော်တို့ပူပေါင်းဆောင်ရွက်နေမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တော့စစ်ကောင်စီကအမြန်ထုတ်ချရေးမှာအင်အားအလုံးကစူးစီးဖို့လိုပါတယ်ဒါကြောင့်မလို့အင်အားအလုံးကပူပေါင်းဆောင်ရွက်လာဖို့ကျွန်တော်တို့အနေနဲ့အလိုရှိတယ်ဒါကြောင့်မလို့အလုံးနဲ့ထိတွေ့ပြီးတော့ကျွန်တော်တို့လို့ဆောင်နေတာဖြစ်ပါတယ်ထို့ပြင်လူငယ်ပိုင်းမှာအဲတပ်ပိုင်းဆိုင်ရာဒီကတော့တော်တော်များများထိတွေ့ပြီးတော့သူတို့ဒီစစ်မှန်ချက်တွေကိုအတိပဲပူပေါင်းဆောင်ရွက်နေတာမျိုးရှိပါတယ်လို့
အဲ့လိုပူပေါင်းဆောင်ရွက်တဲ့နေရာမှာပေါ့အခက်အခဲတွေပေါ့နော် NUG ရဲ့အဓိကစိန်ခေါ်မှုအခက်အခဲတွေဒီအခုစစ်စီရေးတွေဖော်ဆောင်တဲ့နေရာမှာအခက်အခဲတွေအရောဘာတွေရှိလဲရှင်
အခက်အခဲတွေကတော့အများကြီးပေါ့တကယ်တော့ဘသူကတာဝန်ပေးပေးမပေးပေး NUG ဆိုတာဟာညူတန်းညညူကြီးရဲ့ဆိုရဆိုတော့ဘူဖူကနေစင်တာသဘောမျိုးတာဝန်ယူရတာဖြစ်ပါတယ်ဒါပေမဲ့ NUG ဆိုရမှာလဲငွေရေးကြေးပန်တာတွေကအဆင်မပြေနိုင်ငံတကာကလည်းကျွန်တော်တို့အကူညီဖို့တော့အမြဲတမ်းပြောပေမဲ့ဘယ်သူမှလည်းမကူညီဘူးဒါပေမဲ့တာဝန်ယူရမှာကတော့အင်မတန်ကြီးမားပါတယ်ဘာလို့ဆိုပြည်ထောင်စုတည်တံ့ခိုင်မြဲရေးအတွက်အဓိကတာဝန်ရှိတာလဲNUG ဆိုရဖြစ်ပါတယ်တိုင်းဒါချဖွဲ့တွေကလည်းအလုံးဒါကိုဝိုင်းရံပြီးတော့လုံငါတလင်းနိုင်ငံတကာကပညာရှင်တွေပြောတဲ့ organization ဖြစ်သွားမယ်ဆိုတော့မဖြစ်အောင်ကျွန်တော်တို့စူးစမ်းရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ရှေ့ခက်လူကြီးတွေကအာမြင့်ချက်ချင်းနဲ့စုစည်းတဲ့နိုင်ငံထူထောင်ခဲ့တာကျွန်တော်တို့လက်ထက်ကြမှာပြိုကွဲပြက်ပြောက်တာမလို့ချင်ပါဘူးဒါကြောင့်မလို့ကျွန်တော်တို့အဓိကကတော့ဒီတော်လာနေဖက်အလုံးနဲ့တော့ကျွန်တော်တို့ချစ်ဆွေသူတို့ကိုကျွန်တော်တို့စိတ်ပြေနေပြန်မကူညီနိုင်တာတော့အခက်ခဲပေါ့နော်အထူးချင်းလက်နဲ့ဆိုပူဆူရောကျွန်တော်တို့ငွေရှိချေရအောင်တော့မကောင်းကောင်းမကူညီနိုင်တဲ့အနေထားကြီးအဲ့လိုမျိုးကူညီနိုင်အောင်ဒါတက္ကပါလုံးကအလိုက်အတိအများကူညီနိုင်မဲ့ဆိုတော့ကျွန်တော်တို့ရဲ့တော်လာနေရပို့ပြီးအဆင်ပြေပြီးတော့အခုလိုလူတွေတေချေပြည့်စည်ပြီးရစရာမရှိအောင်လိုက်ပြီးဘုံချင်းနေတဲ့အာဒီကနေလဲကျွန်တော်တို့ကောက်ကွက်နိုင်မယ်လို့ကျွန်တော်နိုင်တယ်မျှော်လင့်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်နိုင်ငံသားဌာနအတိုင်းပင်ခံပုဂ္ဂိုလ်နဲ့နောက် USAID ကဒီတာဝန်ရှိအရာရှိတွေကနေပြီးတော့ NUG အစိုးရအပါအဝင်ပေါ့နော်ဒီတိုင်းနာလက်နက်ကိုင်ဒီတိုင်းသောအဖွဲ့အစည်းတွေရပ်ဖက်ဖွဲ့စည်းတွေနဲ့သူတို့တွေ့ဆုံတဲ့အခါကျတော့အဲ့ဒီမှာလေဒီအမေရိကန်ဘက်ကပံ့ပိုးပေးမဲ့အပိုင်းမျိုးလေထက်သွင်းဆွေးနွေးတာတွေလည်းရှိနေတဲ့အခါမှာဒီအခုမျိုးဥတော်လှန်ရေးပေါ့နော်နောက်တစ်ခါမြန်မာဒီမိုကရေစီအထူးသဖြင့်မျိုးဥတော်လှန်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသူတို့ဒီမြန်မာပေါ်ထောက်ပံ့မယ်ဆိုရယ်ပေးထားတဲ့ဂတိကဝတ်တွေနဲ့ပတ်သက်တဲ့အဆင့်ကိုပေါ့နော်တမရာကြီးအနေနဲ့ဘယ်လိုအကဲဖြတ်လဲရှင်ပြီးခဲ့တဲ့အစည်းအဝေးပြီးမှာပေါ့နော
်အဲ့ဒီအစည်းအဝေးတွေမှာလည်းတချို့ကတော့ခပ်ပြောင်ပြောင်ပေါ့ဆွေးနွေးကြတာလေခေါင်းဆောင်တွေလည်းရှိပါတယ်သူတို့ပြန်ကျွန်တော်တို့ဗီယက်နမ်မှာတုတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မရှိမလင်းဖြစ်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးပြီးမေးခဲ့ကြပါတယ်။ American ဘက်ကတော့သူတို့ရဲ့မူဝါဒကမပြောင်းပါဘူး။သူတို့ကတော့ဒီ Democracy ပြောင်းလဲရေးကိုပဲထောက်ခံနေမှာဖြစ်ပါတယ်။ဒါပေမဲ့လုံနေကိုင်နေတွေကတော့အမျိုးမျိုးရှိမှာပေါ့။တချို့ကလူသိမခံပဲနဲ့လုံတန်ရှိတဲ့ချို့ကလူသိပြီးလုံတဲ့စသဖြင့်ဆိုတဲ့အကြောင်းတွေပြောပါတယ်။အဲ့ဒီဆွေးနွေးကတော့တော်တော်ကိုအားကောင်းပါတယ်။အဲ့ဒီမှာကျွန်တော်တို့အဓိကကျွန်တော်နေနဲ့ဆွေးနွေးတာကတော့အခုဖြစ်ပေါ်နေတဲ့ဒီတော်လာနေမှာစစ်ကောင်စီကလူမှုအတိုင်းဝဲအလုပ်ကိုဖျက်ဆီးနေတာရဲရဲစွတ်စွတ်ကိုလုပ်နေတာရှိနေတဲ့အကြောင်းကျွန်တော်တို့နေနဲ့လက်တလောလူအပ်တဲ့ဟာဒီပေါ့နော်ကျွန်တော်တို့များများကိုကြီးပေးဖို့တင်ပြဆွေးနွေးဖြစ်ပါတယ်အဲ့ဒါကဘာလဲဆိုတော့လေရင်ကနေပြည်သူလူထုတွေကိုဘုံချေတိုက်ခိုက်နိုင်တယ်ဘုံကာကွယ်နိုင်ဖို့အလေးဝါနေစနစ်တည်းပေးဖို့နောက်တစ်ခါလမ်းလီတာနဲ့ပစိတိထောက်ပံ့တွေကိုတတ်နိုင်လို့များများလေးပေးဖို့ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့လိုအပ်ပါလေဆိုတဲ့အကြောင်းနောက်တစ်ခါပညာရေးတို့ကျန်းမာရေးဆိုတာရပ်ထားလို့ရတဲ့ကိစ္စမဟုတ်သူကတော့ခုန်လိုက်ပြီးချိုးဖြတ်နေတဲ့အကြောင်းအဲ့ဒီဘိုက်တွေမှာလည်းချစ်ဆက်ပြီးတော့အမြန်ဆုံးကိုညီဖို့ဖြစ်နိုင်ရင်စစ်ကောင်စီကလည်းဘယ်လိုမှမတော်ပဲနဲ့သူတို့ရဲ့တမယိုးကျ USAID ကလည်းလုံနေတဲ့rose is တက်ပြင်းပြင်းထန်တဲ့ခက်ခဲတဲ့ဟာဒီကောတချို့ leaf လို့ပေးဖို့ဒါမှသာလေလူတို့စီမှာအမြန်ရောက်မှာဖြစ်ပါလေဆိုတဲ့ကြောင့်ကျွန်တော်တို့မှာ CSO တွေအများရှိတယ် PRO တွေရှိတယ်သူတို့စီကနေချင်းဆက်ပြီးပေးနိုင်တယ်ဆိုတဲ့အကြောင်းတကယ်ကျွန်တော်တို့တော်တော်များများချစ်ချစ်ပြန်ပြန်ဆွေးနွေးခဲ့ကြပါတယ်အမေရိကန်ကလည်း response လုပ်ပါတယ်ဒါသူတို့ကတော့ဒီဆွေးနွေးတဲ့အားလုံးလက်ခံတယ်အားလုံးကူညီဖို့သူတို့ကကြိုးစားတော့မှာပါဆိုပြီးတော့ တို့နဲ့တန်တေးတော့ဖြစ်ပေးပါတယ်ဒါကြောင့်တို့တော်တော်ကို productive ဖြစ်တဲ့ကျွန်တော်လက်တွေ့ဆန်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုတာကျွန်တော်နေနေတော့အဲ့လိုသုံးသပ်ပါတယ
်မန်းကျင်နိုင်ရဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါအရှိမြောင်တိုင်းစစ်ဌာနချုပ်ရမခကြဆုံးသွားခြင်းဟာစစ်အချိန်ဝင်ညာကိုအကြီးကျယ်အလဲပြောင်းဖြစ်သွားစေတဲ့အပြင်စစ်ကောင်စီတပ်တွေရဲ့စိတ်ဓာတ်ရည်ရွယ်ကိုပြပြစေတယ်လို့အခက်ခတ်တွေကသုံးသပ်ကြပါတယ်။ဒီတိုင်းကဆက်သွားခဲ့လို့စစ်ကောင်စီအနေနဲ့များကြာဆုံးနိုင်တယ်လို့အခက်ခတ်တွေကလည်းတွက်ဆကြပါတယ်။ဒါဆိုတော်လာရေးလုံကာလအခြေခံနိုင်ငံကြီးညာစရန်တစ်ခုလိုအပ်နေပါပြီလား။ဆောင်းပါရှင်ပြည်တွင်းနိုင်ငံတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေလူထုဦးဆောင်တဲ့ဖက်ဒရယ်စနစ်ထူထောင်ဖို့အသင်းဖြစ်နေတဲ့မြန်မာတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာတော်လှန်ရေးဟာလမ်းဆုံလမ်းကွာကိုရောက်နေပြီလို့ဒေါက်တာပေါ်လင်းကဆိုပါတယ်တော်လှန်ရေးဟာနိုင်ငံတော်သစ်မွေးဖွားမှာလားဒါမှမဟုတ်တစားစီပြိုကွဲသွားမှာလားလို့လည်းဒေါက်တာပေါ်လင်းကမေးခွန်းထုတ်ထားပါတယ်ပမောက်ကဒေါက်တာမီမီဝင်းဘတ်ကတော့မြန်မာဒေါ်လာရေးအခြေအနေဟာအလှည့်အပြောင်းဆုံမှတစ်ပင်းပွိုင်းကိုကျော်ပြီးအပြစ်သက်အဆုံးဖြတ်မှအန်ပွိုင်းကိုသွားနေပြီလို့သုံးသပ်ထားပါတယ်။ The Statement News Agency ကတော့လာချိုးကျဆုံးတာဟာမြန်မာလူထုရဲ့ငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီမျှော်လင့်ချက်တွေအကောင်အထည်ပေါ်လာနိုင်တဲ့မြန်မာသမိုင်းကဏ္ဍသစ်ဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီရဲ့လာချိုးအစီအစိုက်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကျဆုံးသွားခြင်းဟာစီရေးချိန်ခွင်ညာကိုအကြီးအကျယ်အလှည့်ပြောင်းဖြစ်သွားစေကာစစ်တပ်ကသူအခြေဆိုင်ရာမေမျိုးနဲ့မန္တလေးမျိုးတွေအထိပါတော်လိုင်းရေးတပ်ဖွဲ့တွေတိမ့်ပိုက်နိုင်ဖို့အခွင့်အလမ်းကောင်းတွေဖြစ်ပေါ်စေတယ်။ဒါအပြင်စစ်ကောင်စီတပ်တွေအတွင်းမှာစိတ်ဓာတ်ရေးရာပြက်ပြားမှုနဲ့မတည်ငြိမ်မှုတွေဖြစ်ပေါ်စေတယ်လို့အကဲခတ်တွေကသုံးသပ်ကြတာတွေ့ရပါတယ်။အမှန်တကယ်မှာလဲမေမျိုးကစစ်တပ်အရာရှိကြီးတွေရဲ့မိသားစုတွေအပါအဝင်မြို့နယ်လူထုမြို့ကနေထွက်ခွာစစ်ဆောင်ကြတဲ့တရင်တွေကိုမြင်တွေ့နေရပါတယ်မန္တလေးမြို့အနီးတစ်ဝက်ကမတရားစင်ကူးမြို့တွေကိုမန္တလေး PDF ကသိမ်းပိုက်လိုက်တာနထိုးကြီးမြင်းကြံတောင်သာမြို့တွေတစ်ဝက်မှာတိုက်ပွဲတွေပြင်းထန်နေတာလည်းတွေ့နေရပါတယ်ဒီလိုအခြေအနေမှာပဲဒေါ်လာဈေးရွှေဈေးတွေဟာမကြုံစဘူးစံချိန်တင်မြင့်တက်နေတာကုန်စည်နှုန်းတွေကအဆမတန်တက်စီဝါရီရှားပါပြက်လာဝယ်မရတဲ့သတင်းတွေနဲ့အတူဒီဇယ်ဓာတ်ဆီတကြောပြန်ပြက်လက်လာတဲ့သတင်းတွေနေ့စဉ်နဲ့အမျှကြားသိနေရပါတယ်။ပြောရရင်စစ်ကောင်စီဟာစီးရေးမှာအခြေမလှတော့တယ်လို့စီးပွားရေးကိုလည်းမထိန်းနိုင်တော့ပါဘူး။ဒါကြောင့်လေနိုင်ငံရေးအကဲခတ်တွေကစစ်ကောင်စီဟာဒီအတိုင်းသာဆက်သွားရင်အနည်းနဲ့အမျှပြိုမှာပဲလို့သုံးသပ်ကြတာပါ။ဟုတ်လဲဟုတ်ပါတယ်။အကဲခတ်တွေသုံးသပ်တယ်လို့ပဲစီးရေးမှာလည်းရှုံးနေစီးပွားရေးကိုလည်းတည်ငြိမ်အောင်မစီမံမခန့်ခွဲနိုင်နိုင်ငံရေးအရာလည်းဖြည့်ရှင်းနိုင်စွာမရှိတဲ့စစ်ကောင်စီဟာအနည်းနဲ့များဆိုသလိုကြာရှုံးတော့မှကိုအငင်းပွားသူတိတ်မရှိတော့ပါဘူးစိုးရင်ကြစိတ်ပူကြတာကစစ်ကောင်စီဟာမဆားရတဲ့အမဲတဲနဲ့ပက်မှကိုပါတိုင်းပြည်ကိုကောင်းအောင်တည်ဆောက်နိုင်စွာမရှိပေမဲ့ဖျက်ဆီးနိုင်စွာကရှိနေပါသေးတယ်အထူးသဖြင့်မြို့တွေရွာတွေကိုဘုံကျဲဖျက်ဆီးတာမျိုးကအစတော်လိုင်းရေးအင်အားစုတွေကြားတတ်ရှုဖြူခွဲတာအဆုံးလှုပ်ဆောင်နိုင်ပါတယ်ဒါကြောင့်စစ်ကောင်စီအလွန်ကာလမှာဘယ်လိုဆက်သွားကြမလဲစိုးရင်ပူပန်သူတွေလည်းရှိကြပါတယ်ဂူစတဖ်ဟော့တ်မင်းနဲ့ဖီနစ်တိုကတော့တော်လိုင်းရေးအလွန်ကာလအတွက်အခြေခံဥပဒေတစ်ခုတည်းကြီးညာစာတမ်းတစ်ခုအရင်လိုအပ်တယ်လို့ဆိုပါတယ်ယခုကဲ့သို့သောအချိန်ကာလမျိုးတွင်နိုင်ငံသစ်တည်ဆောက်လူသူတို့အနေဖြင့်မိမိတို့တံပိုးထားသောဘုံစံနှုံးများကိုကြီးညာစရန်အဖြစ်ထုတ်ဖော်ပြသင့်ပေသည်သို့မှသာလျှင်ထိုကြီးညာချက်တွင်ပါဝင်သောအချက်အလက်တို့သည်တစ်ချိန်တွင်လူအဖွဲ့စည်းသည့်ဤအုတ်မြစ်အဖြစ်အနာဂတ်လူအဖွဲ့စည်းကိုထောက်ပံ့ပေးထားနိုင်ပေလိမ့်မည်ကြီးညာစရန်တစ်ခုထုတ်ပြန်ခြင်းသည်၁မြမပြည်တွင်ရှိမတူကွဲပြားသောလူမျိုးများအကြားဘုံတူညီသည့်တံပိုးများရုပ်လုံးပေါ်လာစေခြင်း၂အနာဂတ်ဖွဲ့စည်းပုံအခြေခံဥပဒေသည့်အတွက်အုံမြစ်တစ်ခုဖြစ်လာနိုင်ခြင်း၃အစုစုကွဲပြားနေသောနိုင်ငံရေးအစုအဖွဲ့များကိုစုစည်းပေးနိုင်ခြင်း၄မ မြမအေးအတွက်နိုင်ငံတကာအာရုံဆိုင်မှုနှင့်အထောက်အပံ့များရရှိနိုင်ခြင်းဟူသည့်အကျိုးကျေးဇူးများစွာကိုရရှိနိုင်ပေသည်လို့ဂူစတာဖ်ဟော့မန်နှင့်ဖီနီတို့ရေးသားတဲ့အခြေခံဥပဒေတည်းကြေညာစာရန်အရင်ထုတ်ဖို့လိုသည်ဆိုတဲ့ဆောင်းပါးမှာဖော်ပြထားပါတယ်။ 苏罗拉加罗，内乌多兰伊加拉罗马，多兰伊埃阿苏瑞加，丹尼阿片，阿缪达尼纽伊苏亚，NUG内，雷纳盖多兰伊埃阿苏伊亚乌瑞巴文，阿查多多兰伊埃阿苏瑞加马，阿切加内盖伊的博杜尼杰蒂亚，卢阿尼的苏拉巴贝，迪尼亚马，阿缪达尼纽伊达明加冈西，NUCC个投变他的，Federal Brain FDC。 NUG နဲ့EAU တွေပူးတွဲထုတ်ပြန်ထားတဲ့ကေတရီစီပူးတွဲကြေညာချက်တွေဟာလေအခြေခံနိုင်ငံရေးသဘောတူညီချက်တနည်းအားဖြင့်နိုင်ငံရေးကြေညာစာရန်တွေပဲလို့ထောက်ပြစရာရှိပါတယ်။သို့တော်လည်းအဆိုပါကြေညာစာရန်တွေဟာပြည့်စုံဖို့အရေးပါတဲ့ဒေါ်လာရင်းအင်အားစုတွေပါဝင်ဖို့လိုအပ်နေသေးတယ်လို့ဝေဖန်သုံးသပ်သူတွေကဆိုကြပါတယ်။ ဘယ်လိုပဲဖြစ်ဖြစ်
ຫນွေဥတော်လိုင်းကြီးရွေချက်ကရှင်းပါတယ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးနဲ့ဆီယနာရှင်စနစ်ချုပ်ငြင်းရေးဖြစ်ပါတယ်ဒေါက်တာပေါ်လင်းကလည်းစစ်ကောင်စီကြာဆုံးမှုနဲ့အတူလူမျိုးစုအမျိုးသားရေးဝါဒကိုအဆုံးသတ်ပြီးမြန်မာဟာလူမျိုးစုအများပြားစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတစ်ခုသာဖြစ်သင့်ပါတယ်လို့သူ့ရဲ့လမ်းဆောင်လမ်းကွာရောက်နေတဲ့မြန်မာတော်လိုင်းရေးဆ
ARU တရင်တန်းနဲ့အင်တာဗျူးမှာမြန်မာနိုင်ငံဟာလူထုဦးဆောင်တဲ့ဖက်ဒရယ်စနစ်ထူထောင်ဖို့အဆင်သင့်ဖြစ်နေပြီအခြေခံအုတ်မြစ်ကောင်းတွေရှိနေပြီလို့ကရင်ကရင်နီနဲ့ကချင်းပြည်နယ်တွေကပညာရေးတည်ဆောက်နိုင်မှုတွေကိုဥပမာပေးပြီးပြောကြားသွားတာတွေ့ရပါတယ်2024ဩဂုတ်လ12ရက်နေ့ကကိုကန့်တအန်းနဲ့ရခိုင်ဖွဲ့စည်းတွေပါဝင်တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ထုတ်ပြန်တဲ့ကျေးဇူးတင်လွှာမှာမိမိတို့အဖွဲ့အစည်း၃ဘွဲ့အနေနဲ့မိမိတို့ဤစစ်စင်ရေးလက်ကျန်များနှင့်အဖိနှိတ်ခံမြန်မာပြည်သူတရားလုံးလူလားသောနိုင်ငံရေးကြီးမှန်းချက်များအကောင့်ထဲပေါ်လာစေရေးအတွက်တသွေးတဲ့တသားတဲ့အတူရှိနေကြောင်းကိုလည်းဤကျေးဇူးတင်လွှာနဲ့အတူထပ်မံအသိပေးအပ်ပါသည်လို့ဖော်ပြထားတာတွေ့ရပါတယ်။ဒါဟာဒေါက်တာအရှိလီဆောက်ပြောသလိုတော်လှန်ရေးလွန်ကာလဖက်ဒရယ်စနစ်အတွက်အဆင်သင့်ဖြစ်နေပြီဆိုတဲ့အချက်ကိုဖော်ညွှန်းနေတာလည်းဖြစ်တယ်လို့ဆိုနိုင်ကြောင်းပါခမညာ
။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများလည်းရောက်ပြီပါပါပြီ။မကြခင်ကတရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီခီစင်ပေါ်တုံ့တက်ထားတာကိုကြည့်ရှုနားဆင်ကြရမှာပါ။
ရှမ်းမြောက်တကြောပြန်စစ်ပွဲတွေဖြစ်ပွားလာပြီးလာရှိုးအခြေဆိုင်တိုင်းစစ်ဌာနချုပ်ကိုစစ်ကောင်စီလက်လွတ်လိုက်ရခြင်းကတရုတ်နိုင်ငံသားဝင်ကြီးမစ္စတာဝမ်ယီနေပြည်တော်ကိုရောက်ရှိလာပါတယ်။ဒါဟာအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဒုတိယကြိမ်လာရောက်တာဖြစ်ပါတယ်။မစ္စတာဝမ်ယီနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံရမှာစစ်ကောင်စီဥက္ကဋ္ဌကိုဟုတ်စလိုပဲတုံဆွဲသွားပြီးတခြားသူတွေကိုတော့ယာတူးအပြည့်စုံဖော်ပြခဲ့ပါတယ်။နိုင်ငံသားကြီးဝင်ကြီးဟာစစ်အာဏာရှင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ခဲ့ပါတယ်။2022ခုနှစ်ဇူလိုင်လတုန်းကလာရောက်တဲ့ခရီးမှာတော့မစ္စတာဝမ်ယီဟာစစ်ကောင်ဆောင်နဲ့မတွေ့ခဲ့ပါဘူး။တရုတ်နိုင်ငံအနေနဲ့မကြာသေးခင်ကာလအတွင်းစီနီယာလူဟောင်းတွေနဲ့တွေ့ဆုံတာတွေကိုခက်စိတ်စိတ်လှုပ်လာခဲ့ပါတယ်။တရုတ်အထူးကိုယ်စားလှယ်မစ္စတာတိတ်ရှိကျွန်းဟာလည်းဩဂုတ်၈ရက်မှာမြန်မာနိုင်ငံကိုလာခဲ့ပါသေးတယ်။တရုတ်နိုင်ငံအနေနဲ့စိုးရွားလာတဲ့မြမအရေးအချက်အတဲနဲ့ပတ်သက်ပြီးဗတ်စုံကနေစဉ်းစားနေတာတွေကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့ပြဿနာတွေသူ့အပေါ်ရှန်ချလာမှာကိုတရုတ်ကရှောင်ရှားလိုနေတာပါ။ဒီအတွက်တိုက်ပွဲတွေကိုသာမကလူမှုဘေးဒုက္ခတွေကိုပါလျှော့ချဖို့လိုအပ်တယ်လို့ရှုမြင်ပုံရပါတယ်။မြမပฏิပခတွေကိုအခြေခံဥပဒေပေါင်းတွေကဖြည့်ရှင်းရင်းနဲ့ အနောက်နိုင်ငံတွေမပါဝင်တဲ့ဒေတာတွင်အရေးအဖြစ်တရုတ်ကသဘောထားနေတာပါဒါပေမဲ့ပဋိပက္ခမှာပါဝင်နေကြတဲ့တစ်ဖက်ကအင်အားစုတွေကတော့အခြေခံဥပဒေပေါင်းတွေကဖြည့်ရှင်ရေးကိုပြစ်ပယ်ထားပြီးဖြစ်ပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ချင်းကပ်မှုဟာပဋိပက္ခတွေပြည်လဲဖို့မှာအခက်အခဲရှိနိုင်ပါတယ်ဒီလိုအခြေအနေတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ဖြစ် Mrs. မာကြားကိုအသစ်ခတ်အပ်လိုက်ပါတယ်အိန္ဒိယနိုင်ငံဆိုင်ရာတန်မူးဖြစ်ကနေတန်အမတ်ဖြစ်ရာဒူးတူပြီးမြန်မာနိုင်ငံကိုပြောင်းရွှေ့လာတာပါဒါအပြင်တရုတ်ဆိုရဟာမန္တလေးအခြေစိုက်ကောင်စစ်ဝင်ချုပ်ဖြစ် Mrs. ကောင်ဖြင်ကိုခန့်အပ်ခဲ့ပါသေးတယ်အရင်ကအမျိုးသားတန်တမန်တွေကိုပဲဆီလွတ်ခဲ့ရကနေအမျိုးသမီးတန်တမန်တွေကိုပြောင်းလဲဆီလွတ်လာတာပါတန်တမန်အသစ်တွေအနေနဲ့လက်ပေါင်းစုံကစိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိနေပါတယ်မြန်မာနိုင်ငံရေးအကြက်တဲနှစ်နိုင်ငံနယ်စပ်လုံခြုံရေးတရုတ်နိုင်ငံရဲ့အကျိုးစီးပွားကိစ္စတွေကအဓိကစိန်ခေါ်မှုတွေဖြစ်လာဖို့ရှိပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီVOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည့်ပြည့်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့အစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုတော့လူမှုအမြင်တွေနားထောင်ကြအောင်ပါညီမပြည်မပေးစာတွေကိုမိုင်းတန်တာကျော်ကတင်ပြပြန်ကြားပေးထားပါတယ
်ဒီရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်အမေရိကန်ပြည်အောင်စု Texas ပြည်နယ်က AA ဆိုတဲ့သောရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအစီအစဉ်တွေကိုအချိန်မှန်တင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့ Facebook ပေါ်ကဓာတ်ရိုက်ထုတ်လွှင့်မှုအစီအစဉ်အောက်မှာလာပြီးရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်မအေးအခုလိုမျိုးကြီးစုအားပေးတဲ့အတွက်အထူးကျေးဇူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေရှင်။ဆိုရတော့ရှင်ကတော့ VOA ညာဝိုင်းသတင်းထုတ်လွှင့်မှုနဲ့နောက်ပိုင်းသတင်းထုတ်လွှင့်မှုတွေ Facebook မှာရှာမတွေ့ဘူးဖြစ်နေတယ်ဟုတ်ကဲ့ပါဒီတော့ရှင်ကကျွန်မ Messenger ကနေပြီးတော့ကျွန်တော်ရဲ့ Facebook စာမျက်နှာ link ပို့ပေးလိုက်ပါတယ်เนาะကျွန်တော် Facebook စာမျက်နှာက facebook.com/voabambies ဖြစ်ပါတယ်စလုံးမက facebook.com/voabambese ဖြစ်ပါတယ်ရှင်ကျွန်တော်အဲ့ဒီမှာမနေ့ညတိုက်ရိုက်ထုတ်လွှင့်မှုတွေကိုတိုက်ရိုက်ကြည့်ရှုနားဆင်နိုင်သလိုလွှင့်ထုတ်ပြီးသားအစီအစဉ်တွေကိုလည်းပြန်လည်ကြည့်ရှုနိုင်ပါတယ်စောင်းမားတွေသတင်းထက်ပုံတွေကိုလည်းကြည့်ရှုနိုင်ပါတယ်เนาะကျဲနောင်ဆိုတဲ့တော်ရရှင်ကိုလည်းပြန်ကြားပေးစီမှာရင်သူကခက်တူတူလေးတချောင်းပဲရေးလာတာပါဒါကြောင့်မလို့လေသူကိုပြန်ပြီးတော့ကျွန်မမေးခွန်းမေးထားပါရနော်သူကသတင်းလေးတွေပို့ပေးလို့ရပါလားတဲ့ဟုတ်ကဲ့ပါသတင်းပို့ပေးဖို့ဆိုရင်တော့အီးမေးလ်သတင်းလွှာတောင်းတယ်လို့ထင်မိပါတယ်ဒါဆိုရင်တော့ကျွန်မတို့စီကိုအီးမေးလ်လိပ်စာထည့်ပြီးပို့ပေးရပါမယ်နော်ကျွန်မတို့နေ့စဉ်အီးမေးလ်သတင်းလွှာပို့ပေးပါတယ်ဒါမှမဟုတ်လည်းကျမတို့ရဲ့ VOA Facebook စာမျက်နှာကို like လုပ် follow လုပ်ထားလိုက်ပါသတင်းတွေတင်လိုက်တာနဲ့ကိုယ့်ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာအဲ့ဒီသတင်းတွေတက်လာပါလိမ့်မယ်နော် Facebook မှာသတင်းတက်တယ်ဆိုလို့တော်ရရှင်မြတ်သူကိုကို Messenger ကရေးလာတာပါ Messenger မှာပဲပြန်ကြားပေးထားပါတယ် Facebook က YouTube မှာပါချက်ချင်းတက်မလာတာဆိုးတယ်တဲ့တစ်ခါတလေတက်ကုန်မလာတော့တာသတင်းဆိုတာလက်ဆက်နေတာပဲကောင်းတယ်လေပြန်ပြီးတော့နားထောင်ရတာအရသာမရှိပါဘူးတဲ့ဟုတ်ကဲ့ပါရှင်ကျမတို့ကဒီ Facebook နဲ့ YouTube က ဖြူရီမြန်မာဝိုင်းအစီအစဉ်တွေတိုက်ရိုက်ထုတ်လွှင့်ခြင်းမှာအလိုလျောက်တိုက်ရိုက်ထုတ်လွှင့်နိုင်အောင်လို့ကျမတို့ချိတ်ဆက်ထားတာဖြစ်ပါတယ်။အဲ့လိုမျိုး ပြတ်တယ်ဆိုတာကလည်းဒီအကြောင်းပြချက်မရှိပြတ်တာမလို့အစီအစဉ်မလာဘူးပြတ်ပြီဆိုတော့မှကျမတို့ထုတ်လွှင့်နေချိန်မှာပြန်ပြီးတော့ချိတ်ဆက်ရတာဖြစ်တဲ့အတွက်ကြောင့်မလို့အစီအစဉ်ထုတ်လွှင့်ခြင်းကမိနစ်ပိုင်းလောက်နောက်ကျတတ်ပါလိမ့်အဲ့လိုမျိုးလူမှုကွန်ရက်ဆာမျက်နှာတစ်ခုခုကအစီအစဉ်ကထုတ်လွှင့်မှုပြတ်တောက်တယ်မလာဘူးဆိုရင်တော့ကျမတို့ရဲ့ view ပြင်မဆာမျက်နှာဖြစ်တဲ့ view newstalkcom/bambistore ဆိုင်ရလာတဲ့တော်ရရှင်တွေမှာအရင်နှစ်တွေကဆိုရင်တော့ကျမတို့ဗီဒီယိုကနေပြီးတော့နှစ်ဆင်းနှစ်တိုင်ပြက်ကြရင်နေလက်ဆောင်ပို့ပေးတာမလို့တော်ရရှင်တွေပြက်ကြရင်တောင်းတဲ့ဆိုင်လေတော်တော်ရရှိတာပါနော်ဒါပေမဲ့ကျမတို့ဒီပြက်ကြရင်ကအခုကိုဗစ်ဖြစ်ပြီးတဲ့ကဒီပြက်ကြရင်ထုတ်လုပ်မှုကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့လည်းတော်ရရှင်တွေအတွက်လက်ဆောင်ပို့ပေးလို ပြီးလာပါတယ်เนาะဟုတ်ကဲ့ခုနပြောသွားသလိုပဲကျွန်တော်တို့ပြက်ကြိမ်မပေးတော့တာကြားပါပြီအခုလိုဆက်သွယ်စာရေးလာတဲ့အတွက်တော့လည်းကျေးဇူးတင်ပါတယ် ဖြူရီကိုရေးလာတဲ့စာရီတွေမှာဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်တော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုပိုင်းထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်ရဲ့စာရီကိုလည်းအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်နော်ဒီတစ်ခါနိုင်ငံရေးနဲ့ပတ်သက်ပြီးဆွေးနွေးလာတဲ့သောရရှင်သူကတော့နာမည်မဖော်ပြပါနဲ့လို့မပြောထားပါဘူးလေမလုံခြုံတဲ့ဘဝတွေကိုနားလည်နိ ရှင်
။မင်္ဂလာပါဗျာ။စာမေးပြတာကြာနေလို့အခုတော့ရေးလိုက်ပါဦးမယ်။တလောကမြမအရေးအင်ဒိုနဲ့မလေးဆွေးနွေးကြရဲဆိုပါရယ်။အဲ့တဲကအကြောင်းတွေကတည်ပြီးသားမှုပြန်ရေးမနေကျွန်တော်ပါဘူး။ပြောချင်တာကစစ်ပွဲတွေရဲ့အဆုံးသက်ကတွေးဆုံဆွေးနွေးကြတာမှန်ပေမဲ့ဒီနေ့မြန်မာနိုင်ငံပဂတိအခြေအနေကအတော်နောက်ကျသွားပြီဟုတ်ပါလား။ကျွန်တော်အမြင်ကိုပြောတာပါ။မောင်မြင်တဲ့ဘုံသဘောတူညီချက်ကလည်းထိုနည်းတူစွာပါပဲ။မြန်မာနိုင်ငံတဝါစစ်ရဲ့ဒဏ်အလူးလဲခံနေကြရတာပါ။ကမ္ဘာနိုင်ငံအသီးသီးနဲ့အာဆီယံတို့ရဲ့မပြတ်မသားတဲ့ဆုံးဖြတ်ချက်တွေကြောင့်ထင်မိပါတယ်။ကျေးဇူးပါ။စာရေးကျင်နေတာချပါပြီဗျာ။မလုံခြုံတဲ့ဘဝတွေရဲ့ဒုက္ခကိုနားလည်နိုင်မယ်ထင်ပါတယ်
။ကမ္ဘာနိုင်ငံအသီးသီးနဲ့အာဆီယံတို့ရဲ့မပြတ်သားမှုကြောင့်မြန်မာနိုင်ငံဒုက္ခတွေအထူးခံစားနေရပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကိုဝင်တင်ပြယူဆချက်ပါတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ဖုန်းလိုင်းမရတဲ့နာဂဒေတာပါဆိုတော့ရေးလာတဲ့တော်ရရှင်စာကိုဖော်ပြပေးကြပါတယ
်မင်္ဂလာပါ VOA ရေဝိုင်းတော်သူဝိုင်းတော်သားများစိတ်ဤချမ်းသာခြင်းကိုဤကျမ်းမာခြင်းများနဲ့ရှိပါစေကြောင်းရှိဦးစွာဆုတောင်းမြတ်တာပို့တာပါတယ်ကျွန်တော်တို့နာဂဒေတာမှာဖုန်းလိုင်းအွန်လိုင်းမရပါဘူးဒါကြောင့်နာဂဒေတာကလူလူတွေများသောအားဖြင့်သတင်းတွေကိုရေဒီယိုကတစ်စင်မြဲနားထောင်ကြရပါတယ်အရင်ဆိုရလက်ထက်မှာတော့ပန်းဆောင်မျိုးကကန်ယိုရန်ဖုန်းလို့ခေါ်တဲ့ CDMA ဖုန်းကိုအသုံးပြုလို့ရခဲ့ပေမဲ့အခုဆိုရင်တဖြည်းဖြည်းချင်းပြတ်လာခဲ့တာလားနဲ့ချီကြလာခဲ့ပါပြီနန်းရုံမြို့နယ်နဲ့ဒုံဟီမြို့နယ်တွေမှာလည်းအရင်က MPD ဖုန်းလိုင်းတွေရပေမဲ့ခုနောက်ပိုင်းပြတ်နေတာကြာခဲ့ပါပြီ။ဒါကြောင့်မို့ကျွန်တော်တို့လိုရဝေးရောက်နေတဲ့လူတွေနဲ့ပြပရောက်နေတဲ့လူတွေရွာမှာရှိတဲ့မိဘဆွေမျိုးသားချင်းတွေမိသားစုဝင်တွေနဲ့လုံးဝအဆက်အသွယ်မရကြတော့ပါဘူး။နံပါတ်ဆက်သွယ်ရေးမကောင်းသေးရင်တော့အရင်လိုဖုန်းလိုင်းတွေပြန်ကောင်းစေချင်ပါတယ်။ဒါကိုဒေတာအကြီးအကဲတွေသိရှိပြီးအဖက်ဖက်ကအောက်ကျနောက်ကျဖြစ်နေတဲ့ဒေတာကန်လူလူကိုစာနာထောက်ထားခြင်းအဖြစ်ကူညီဆောင်ရွက်ပေးဖို့ VOA ကနေတစ်စင်တင်ပြလိုက်ရပါတယ်ခင်ဗျာ
ဒီသားရှင်ကဒေတာအကြီးကြီးတွေအခုလိုမျိုးနာဂဒေတာမှာဒီဒေတာကန်လူလူကိုစာနာထောက်ထားသောအဖြစ်ကူညီဆောင်ရွက်ပေးပါဆိုပြီးတော့ VOA ကတစ်စင်ရင်ဖွင့်လာတာဖြစ်ပါတယ်သ ရရှိနေတဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲတမ်းပိုင်ဆိုင်နိုင်ပါစေလို့လှလိုက်လည်းလည်းဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရှင်းပြစာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ UK နိုင်ငံမှာအိမ်ဝယ်သူတွေကိုအကူအညီနိုင်မဲ့နည်းပညာမျက်မှန်တစ်မျိုးကိုတည်ထွင်လိုက်ပါလေ။ဤကွေတော့နိုင်ငံကဖနက်စုဆောင်သူဟာအားစားဖနက်နဲ့တခြားဖနက်မျိုးစုံစုစုပေါင်းအရန်8000ကျော်ကိုပြလိုက်ဖွင့်ဖို့အတွက်စုဆောင်ထားပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ UK နိုင်ငံမှာအိမ်ဝယ်တဲ့သူတွေကိုကူညီနိုင်မဲ့နည်းပညာမြင့်မှန်တစ်မျိုးကိုဖြည့်ဆွင်လိုက်ပါတယ်။ဒီမြင့်မှန်ဟာတက်ဆင်သူရဲ့မျက်လုံးကဘာကိုကြည့်နေတယ်ဆိုတာလိုက်လံမှတ်သားပေးတာဖြစ်ပြီးတော့အဲ့ဒီကနေတဆင့်ဘာတွေကိုအာရုံစိုက်ကြည့်တင်တယ်လဲဆိုတာကိုကူညီပေးနိုင်ပါတယ်။ထိုပြီးနည်းပညာကုမ္ပဏီကတီထွင်တဲ့ဒီမြင့်မှန်တဲ့စံသက်မှုတွေအရကတော့အိမ်ဝယ်မဲ့သူတွေဟာအိမ်တလုံးကိုကြည့်တဲ့အခါအရေးကြီးရာတွေကိုမကြည့်ပဲအပေါ်ရန်အရေးမကြီးတာတွေကိုပဲကြည့်နေတဲ့အကြောင်းကိုစံသက်တွေ့ရှိခဲ့ပါတယ်။ရာခိုင်နှုန်းအားဖြင့်ဆိုရင်အိမ်ဝယ်တဲ့သူတွေကအပေါ်ရန်အလှဆင်ပစ္စည်းတွေကို54ရာခိုင်နှုန်းလောက်အာယုံစိုက်နေပြီးတကယ်တိဆောက်ထားတဲ့ပစ္စည်းတွေအပေါ်မှာအာယုံစိုက်မှုက38ရာခိုင်နှုန်းပဲရှိပါတယ်။ဥပမာအိမ်နယံတွေ၊ကျန်းကင်းတွေ၊အပူပေးဆက်တွေကိုတေချာကြည့်ရမယ့်အစားနယံပေါ်ကပကြီကားတွေ၊အိမ်တွင်းပရိပေါ်ကတွေအလှဆင်ပစ္စည်းတွေကိုလိုက်ကြည့်တဲ့အပြင်တချို့ဆိုရင်ရေခဲတက်တာတွေကအစားအသောက်တွေကိုပါလိုက်ကြည့်နေကြတာပါ။ဒါကြောင့်အခုလိုနည်းပညာနဲ့ဆိုရင်တော့လူတွေလိုအပ်တဲ့နေရာတွေကိုဖြည့်ဆည်းကူညီပေးနိုင်တာဖြစ်ပြီးအိမ်ဝယ်တဲ့အတွေ့အကြုံကောင်းတွေရသွားစေနိုင်ပါတယ်လို့အိမ်ချမ်းမြေရောင်းဝယ်ရေးအင်တာနက်စာမျက်နှာစူပလာကတာဝန်ရှိသူတို့ကပြောပါတယ်။ဗီဒီအစိုးရတဲ့အနေနဲ့နောက်လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာမြို့ပြစီမံကိန်းစနစ်ကိုပြင်ဆင်ပြီးတော့အိမ်အလုံးပေါင်း 1.5 သန်းစောက်ပေးမယ်လို့သတ်မှတ်ရည်မှန်းချပါတယ်။ဒါကြောင့်မလို့လာမယ့်နှစ်တွေအတွင်းမှာအိမ်ဝယ်ဖို့လှုပ်ရှားမှုတွေပိုတိုးလာနိုင်ပြီးတော့အခုလိုနည်းပညာကအိမ်ဝယ်မဲ့သူတွေဆုံးဖြတ်ချက်ချတဲ့နေရာမှာအကူအညီပေးနိုင်ပါတယ်ရှင
်ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာတွင်တစိမ့်မရစံချိန်မချိုးပေမဲ့လည်းအေးအေးဆေးဆေးရှိတဲ့သူ့ရဲ့တနက်ပြစ်ပုံစံကြောင့် online internet ပေါ်မှာနာမည်ကြီးသွားတဲ့တူရကီတနက်ပြစ်ချန်ပီယံ Yusuf Diket အကြောင်းတင်ပြပေးပါမယ်သူဟာ10မီတာလေးတနက်ပြစ်ပြိုင်ပွဲမှာဒုတိယငွေတစိမ့်စုရသွားတာဖြစ်ပြီးတော့အပြင်မှာအေးအေးဆေးဆေးတက်တောင့်တက်တာရှင်ပြိုင်သွားတဲ့ပုံရှိပေမဲ့လည်းရင်ထဲမှာတော့မုန်တိုင်းထန်နေခဲ့တဲ့အကြောင်းဒီကက်ကပြောပါတယ်သူ့ရဲ့တနက်ပြစ်ပုံစံကြောင့်အွန်လိုင်းပေါ်မှာအားပေးသူတွေသူ့ရုပ်ပုံကိုသုံးပြီးဟာတာလို့မင်းအဖြစ်ဖန်တီးမှုတွေသူ့တနက်ပြစ်တဲ့ပုံစံကိုအတုလိုက်ခိုးတဲ့သူတွေအများကြီးရှိခဲ့ပါတယ်သူဟာတခြားရှင်ပြိုင်ဘက်တွေလိုမဟုတ်ဘဲအစင်းမြင့်တန်ဖိုးကြီးဒဇာပလာရီမပါပဲရိုးရိုးတမ်းမှန်အွားရောင်နားဆူထားတဲ့ဟာလေးနဲ့ တမန်မြန်မှန်ကလေးကိုပဲဝစ်ဆင်ပြီးပေါင်းမိတဲ့လက်နှိုက်ပြီးတနက်ပြပြခဲ့တာပါ။အိုလံပစ်ရဲ့အနှစ်သာရဖြစ်တဲ့မြတ်မြတ်တတကစားတာရိုးရှင်းတာတဘာဝကြတာတွေကြောင့်အခုလိုနာမည်ကြီးလူကြိုက်များသွားတာဖြစ်နိုင်တဲ့အကြောင်းရဲဝင်နိုင်ဟောင်းတဦးဖြစ်တဲ့ဒီကက်ကပြောပါရယ်။ဆွီဒင်နိုင်ငံကဒုထောက်ခုံအားကစားသမားတဦးဖြစ်တဲ့ဒူပလန်တစ်ဟာလည်းကမ္ဘာစံချိန်ချိုးပြီးတဲ့နောက်တူရကီတနက်ပြချန်ပီယံပုံစံလုပ်ပြပြီးအောင်ပွဲခံခဲ့ပါရယ်။လာမယ့်2028ခုနှစ်အမေရိကန်နိုင်ငံလော့စ်အိန်ဂျလိစ်မြို့မှာကျင်းပမဲ့အိုလံပစ်ပြိုင်ပွဲမှာတော့ရွှေတစိမ့်မှန်းထားတဲ့အကြောင်းဒီကက်ကပြောပါရယ်ခင်ဗျာ
။အီကွေဒေါ်နိုင်ငံမြို့တော်ကီတိုကဖနက်စုဆောင်သူတူဟာအားကစားဖနက်နဲ့တခြားဖနက်မျိုးစုံစုစုပေါင်းအရန်9000ကျော်ကိုပြတိုက်ဖွင့်ဖို့အတွက်စုဆောင်ထားပါရယ်။အစတာဗန်တဲဟီရိုးဆိုသူအမျိုးသားတို့ဟာသူကိုယ်တိုင်ကတော့အားကစားမလုပ်ပေမဲ့လည်းအမှုပညာရှင်တွေအားကစားသမားတွေကလေးတွေနဲ့လူငယ်တွေအတွက်ကိုထောက်ပံ့နိုင်တဲ့ပြတိုင်းနဲ့မြို့ပြရည်ကြီးမှုတစ်ခုကိုထူထောင်ဖို့အတွက်အခုလိုစုဆောင်ချတာပါ။နောက်ရွေးချက်တစ်ခုကတော့အီကွေဒေါ်နိုင်ငံမှာကြီးစိုးနေတဲ့လူစုခိုင်းတွေကကလေးတွေကိုမစည်းရုံးနိုင်အောင်လည်းရည်ရွယ်ပါတယ်။မီတာ400ပတ်လည်ရှိတဲ့အိမ်နှလုံးမှာဖနက်တွေကိုစုဆောင်းထားတာဖြစ်ပြီးသူ့နေရာကိုလာကြည့်တဲ့သူတွေအနေနဲ့ဖနက်ဆိုင်တစ်ခုတည်းကိုရောက်သွားသလိုခံစားကြမှာပါလို့ Dell Hero ကပြောပါတယ်။သူ့ရဲ့တပ်တန်း55နှစ်မှာ45နှစ်စာကဖနက်တွေကိုစုဆောင်းနေကြတာဖြစ်ပြီးဂင်းနီကမ္ဘာမှတ်တမ်းစံချိန်ချိုးဖို့လည်းယူရပါတယ်။အခုလက်ရှိဂင်းနီစံချိန်ကတော့အမေရိကန်အမျိုးသား Jordi Geller ဖြစ်ပြီး Sneakers ဖနက်အရန်2388ရံနဲ့စံချိန်တင်ချပါရယ်နာမည်ကျော်အားကစားသမားတွေဖြစ်ကြတဲ့ဒီယေဂိုမာရာဒိုနာစီးခဲ့တဲ့ဖနက်နဲ့ခရစ်စတီယာနိုရိုနယ်ဒိုအတွက်ထုတ်လုပ်ထားတဲ့ကာဗွန်ဖိုင်ဘာနဲ့လုပ်ထားတဲ့ဖနက်အပါအဝင်လက်တင်အမေရိကကလူစုဂိုင်းသားတွေစီးတတ်တဲ့ဖနက်မျိုးစုံကိုလည်းသူကစုဆောင်ထားပါရယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။ဒီနေ့နိုင်ငံအစီအစဉ်တွေအပြီးမှာတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာ၄ရက်ကြာကျင်းပမယ့်ဒီမိုကရက်တစ်ပါတီကြီးလာကားကိုအခုတနင်္လာနေ့ညပိုင်းမှာစတင်မှာဖြစ်ပြီးလာမယ့်ရွေးကောက်ပွဲမှာပါတီရဲ့သမ္မတလောင်းအဖြစ်ဒုတိယသမ္မတကမ်မလာဟဲရစ်ကိုတရားဝင်အတည်ပြုကြေညာဖို့ရှိပါတယ်။အသက်81နှစ်အရွယ်သမ္မတဘိုင်ဒန်ဟာသမ္မတဟောင်းထရမ့်နဲ့ပြီးခဲ့တဲ့ဇွန်လသမ္မတကိုယ်စားလှယ်လောင်းစကားဆက်ထုတ်ပွဲမှာအရင်းမသာဖြစ်ခဲ့တာကြောင့်ပါတီကိုယ်စားလှယ်လောင်းအဖြစ်နှုတ်ထွက်ဖို့ဖိအားပေးခံခဲ့ရပြီးသူအစားအသက်59နှစ်အရွယ်ဒုတိယသမ္မတကမ်မလာဟဲရစ်ကိုပါတီသမ္မတလောင်းဖြစ်အရင်မှထောက်ခံပေးခဲ့ပါတယ်။သူ့အနေနဲ့ဒုတိယသမ္မတဟဲရစ်ကိုဘာကြောင့်ရွေးခဲ့တယ်လဲဆိုတော့ပါတီကိုယ်စားလှယ်4000ကိုတနင်္လာနေ့ညပိုင်းမင်ကုန်းမှာပြောဆိုဖို့ရှိပြီးဒါကိုတိုင်းပြည်တော်ရုပ်သံတွေကပြသဖို့ရှိပါတယ်။ဂါဇာမှာတော့အစ္စရေးတိုက်ခိုက်မှုကြောင့်အမျိုးသမီး2ဦးနဲ့သူ့ရဲ့ကလေး6ဦးပါဝင်ပါလက်စတိုင်းအရသာ28ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အချိန်ထဲမှာဂါဇာစစ်ရဆဲရေးသဘောတူညီချက်ထွက်လာစေဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဒေသတွင်းကိုနောက်ကျရင်ရောက်ရှိသွားပြီးဒိုဟာဆွေးနွေးပွဲကနေသဘောတူညီချက်ရဖို့နီးလာပြီလို့အမေရိကန်ပြည်ထောင်စုရောအေဂျင့်နဲ့ကာတာကညှိနှိုင်းမှုတွေကပါပြီးခဲ့တဲ့သတင်းပတ်ကပြောလိုက်ပါတယ်။ဒါပေမဲ့အစ္စရေးရဲ့တောင်းဆိုချက်အစ်စ်တွေကိုလက်မခံနိုင်ဘူးဆိုပြီးဟာမတ်စ်ဘက်ကတော့ညှဉ်းဆန်နေတော့မှာရုရှားအခုလအတွက်ယူကရိန်းမြို့တော်ကီဖ်ကိုတင်းကွနေနေကတတိယအချိန်မြောက်ပယ်ရင်းတပ်ဒုံးကြီးနဲ့တိုက်ခိုက်ခဲ့ပါတယ်ဒါပေမဲ့ဒုံးကြီးအများစုချစ်ကလာချိန်မှာဖျက်ချနိုင်ခဲ့ကြောင်းဒါအောက်ကလအတွင်းတတိယမြောက်တိုက်ခိုက်မှုဖြစ်ပြီးဒီချိန်နဲ့ဒီချိန်ကို6ရက်တိတိကြာချတယ်လို့ Ukraine စစ်အုပ်ချုပ်ရေးအကြီးအကဲက Telegram လူမှုစာမျက်နှာမှာရေးပါတယ်ခင်ဗျာတတင်းချင်းချုပ်ကတော့ဒါတော့ပါပဲဒီနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကနားလောင်ပါအခုအစီအစဉ်ကို VO ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြည့်ရှုကြတဲ့လူတွေအထူးကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွားထပ်သူမြတ်သည့်ဖြစ်ကြပါစေကျွန်တော်တမောင်သားမှာ